တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာကြက်တပရင်းတွေကနေပြည်တော်မှာမြန်မာနိုင်ငံဆိုင်အမေရိကန်နိုင်ငံသံမတ်ကြီးစကော့တ်မာရှယ်နဲ့တွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ကိစ္စရပ်တွေနဲ့ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရင်းရင်းနှီးနှီးဆွေးနွေးခဲ့ကြတယ်လို့လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဒီတွေ့ဆုံပွဲမှာတမရကာကွယ်ဦးစီးချုပ်နဲ့အတူညှိနှိုင်းကုကဲရေးမှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့ကာကွယ်ဦးစီးချုပ်ရုံးကတမရအရာရှိကြီးတွေတက်ရောက်ကြတယ်လို့အမေရိကန်သံတမန်ကြီးနဲ့အတူအမေရိကန်စစ်တမ်းမှုကာနယ်ဂျိမ်းစ်မက်ကအဒန်နဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ကြတာပါရခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေနေမြေရှင်းလင်းမှုကြောင့်လူနည်းစုမွတ်စလင်ထောင်းနဲ့ချီပြီးအိုးအိမ်ဆန့်ခွာထွက်ပြေးရတယ်လို့မြန်မာဒီမိုကရေစီလမ်းကြောင်းမှာအဓိကထောက်ခံအားပေးတဲ့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့လတည်းမှာပဲပြောကြားခဲ့တာပါစစ်တပ်ကအင်အားနဲ့ကင်တွဲရဟာမြန်မာနိုင်ငံတွင်ကြီးရဲ့အဆင့်ရောက်တွေရဲ့အကြမ်းဖက်မှုတွေတိုးလာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းအရှိအအားဆိုင်ရဲ့အမေရိကန်ထိပ်တန်းတန်တမန်ဒန်နီယယ်ရက်ဆယ်ကဝေဖန်ထောက်ပြခဲ့တာပါဒါအပြင်အရေးအတွက်အတိအကျမသိရပေမဲ့တေဆုံးမှုတွေရှိနေတာမို့စိုးရင်စိတ်ပူကြောင်းလည်းပြောဆိုခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းမှာရောကချင်ပြည်နယ်မှာပါတမရော်ဘက်ကပြင်းထန်တဲ့ထိုးစစ်တွေဆင်နေပြီးဒီတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေတိုးလာနေတာနဲ့ပတ်သက်ပြီးပြည်ရင်းပြည်ပလူခွင့်ရေးအဖွဲ့တွေကလည်းဝေဖန်ပြစ်တင်နေကြတာဖြစ်ပါတယ်